တရုတ်နိုင်ငံမှာဆွေးရွေးရေးစင်စာတိဖြတ်မှုကိုဆန့်ကျင်ကောက်ွက်တဲ့အနေနဲ့ဆန္ဒပြသူအများပြားဟာတိုင်းပြည်မှာအပွင့်လင်းဆုံးဝေဖန်ပြောဆိုလေးရှိတဲ့သတင်းစာတိုက်တစ်ခုရဲ့ရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဩဇာကြီးတဲ့ Southern Weekly သတင်းစာထဲမှာထည့်မဲ့နှစ်တကူစောင်းမတစ်ပုဒ်ကိုဒေသဆိုင်ရာဝါဒဖြန့်ချီရေးအကြီးအကဲကပြီးခဲ့တဲ့ကြာသပတေးနေ့မှာပိတ်ပင်ကန့်သတ်ခဲ့ပြီးတဲ့နောက်အဲ့ဒီအရာရှိနှုတ်ထွက်ပေးဖို့တောင်ဝိုင်းဂွန်တောင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဂွန်ဆောင်းမှာဆန္ဒပြသူတွေတနင်္လာနေ့ကတောင်းဆိုခဲ့ကြတာပါ။အခြေခံဥပဒေအရအုပ်ချုပ်တဲ့အစိုးရတဲ့ပေါ်ပေါက်ဖို့နှိုးဆော်ရေးသားထားတဲ့အဲ့ဒီစောင်းမကိုလက်ရှိအနာရကွန်မြူနတီပါတီရဲ့အောင်မြင်မှုတွေကိုချီးမြှောက်ရေးသားထားတဲ့ဆောင်းပါးတစ်ပုဒ်နဲ့အစာအထုပ်ပေါ်ပြခဲ့ပါတယ်။ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကခုပြုခဲ့တာကြောင့်ဒါဟာပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုတဲ့ကွန်မြူနတီပါတီအကြီးအကဲဖြစ်သူရှီကျင့်ဖင်ရဲ့ပြောဆိုချက်ကိုစိန်ခေါ်မှုတစ်ခုအဖြစ်တရုတ်ရေးလည်လာသူအများပြားကသုံးသပ်ကြပါတယ်။